စစ်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်တွေကမြို့နယ်လေးမြို့နယ်မှာကျောင်းတွေပိတ်ထားရတဲ့အတွက်မလာထဲမှာဆံမိုးဝဲဖြည့်ဆို့ရမယ့်ကျောင်းသူကျောင်းသားတွေအခက်အခဲဖြစ်နေကြပါတယ်။ချင်းကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတဲ့နေရာတချို့မှာတော့ပိဋိပခကြားက CDN ဆရာဆရာမတွေကအတန်းငယ်ကျောင်းသားတွေကိုစာတင်ပေးနေပေမဲ့ကျောင်းသားတွေအနေနဲ့အေးအေးဆေးဆေးပညာသင်ယူနိုင်ကြတဲ့အနေအထားမျိုးမဟုတ်ပါဘူး။ဒီလိုအခြေအနေတွေကြောင့်ချင်းပြည်နယ်ကကျောင်းသူကျောင်းသားတွေရဲ့ပညာရေးထိခိုက်နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ခုကြော်ကြော်သိန်းကပြောပြပေးပါပါခင်ဗျာ
။စစ်ကောင်စီတပ်တွေနဲ့ဒေသခံချင်းပြည်သူကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ကတချို့မြို့နယ်တွေမှာကျောင်းတွေမဖွင့်နိုင်သေးပါဘူး။အထူးသဖြင့်စီးရီးတက်မာနေတဲ့မြို့နယ်၄ခုမှာမဖွင့်နိုင်သေးဘူးလို့ချင်းပြည်နယ်ပြည်နယ်ပညာရေးမှူးဦးဘီကူဒူကအခုလိုပြောပါတယ
်။မဖြစ်နိုင်ဘူး။ကျွန်တော်မြင်တဲ့ကံပယ်ရေနောက်ပြီးတော့ဟာခါရေစံတမန်ရေအဲ့ဒါကတော့မဖြစ်နိုင်ဘူး။ကျွန်တော်တို့အဲ့ဒီမြန်မာပြည်ကလည်းမဖြစ်နိုင်ပါဘူး။တချို့မှမဖြစ်နိုင်ပါဘူ
း။အကြမ်းဖက်အာနာဘီဆန်နဲ့စီရီယမ်လှူရှာမှုမှာပါဝင်နေကြတာကြောင့်အကြောင်းမဖွင့်နိုင်တာလို့ဟာခါမျိုးနယ်ကကြောင်းဆရာဒူကပြောပါတယ်။
အခါမှာတော့ဖွင့်သေးပါဦး။ဒီချိန်ကြီးကတော့ဖွင့်လို့ရတဲ့အခြေအနေလည်းမရောက်သေးဘူးလို့နော်။အဓိကတော့စီရီယမ်လောက်တဲ့ကျမလည်းများတယ်။ကျောင်းသားလည်းကျောင်းမတက်ကြတော့ဘူးပြေးပြီးပြေးဆိုတော့အဲ့ဒါလည်းဖြစ်မှာပါ
။နေမီလုံကြုံရင်းနဲ့ကျောင်းဆရာဆရာမအခက်ခဲကြောင်းချင်းပြည်နယ်လေးမြို့နယ်မှာပညာရေးဝန်ကြီးဌာနလက်အောက်ကကျောင်းတွေဖွင့်လှစ်နိုင်ခြင်းမရှိပါဘူး။ဒါပေမဲ့ချင်းကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတဲ့ဒေသတချို့မှာတော့အခြေခံပညာမူလတန်းအဆင့်ကို CDM ဆရာဆရာမတွေကတင်ကြားပေးနေကြတယ်လို့ပညာရေးတာဝန်ခံတွေကပြောပါတယ်။မင်းတပ်မြို့နယ်မှာစစ်ပွဲတွေကြားကပဲမူလတန်းအဆင့်ပညာတင်ကြားပေးနေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပညာရေးတာဝန်ခံကိုဟုံးကပြောပါတယ်
ကျွန်တော်တို့ဒီပြည်သူ့အုပ်ချုပ်ရေးအနေနဲ့ကျွန်တော်တောင်းနေဖွင့်တာရှိတယ်ကျွန်တော်မူလတန်းပညာရေးကျန်းစာရေးချီဦးရေခါကျွန်တော်တို့မူလတန်းထဲကဟိုဟာ9000ကျော်နေခင်ဗျစီဒီအမ်လောက်တော့ပညာရေးဝန်ထမ်းကျွန်တော်တို့အန်ကောရာရှိတယ်ဒီကိုရကိုရမှာရှိတဲ့အခြေခံဝန်ထမ်းအင်းကြီးမူလတန်းကလေးကိုစာတမ်းပေးထားနေပါတော့ကျွန်တော်တို့ကပညာရေးကိုထောက်ချောင်းထိုးလာတဲ့ခါမှာကျွန်တော်တောင်းနေပြန်ပြန်ဆွဲရတယ်ပေါ့နော်ဟိုမိသားစုကလေးတွေကတောင်းရတဲ့ဒီကားကြီးထဲသွားကြတယ်ပေါ့နော်ရှောင်းနေကြတယ်စီတိုင်းပြန်သွားပြီဆိုရင်ကျွန်တော်တို့ကအကြောင်းကိုဖွင့်တာဆက်လို့မျိုးသွားတာဖြစ်တယ်
။အလားတူဖလန်းမျိုးနဲ့အတွင်းမှာလည်းချင်းကာဝေးအဖွဲ့တွေကဦးဆောင်ပြီးမူလာရန်အဆင့်ကြောင်းဖွင့်ထားတယ်လို့ဖလန်း CDF တာဝန်ရှိသူတူကပြောပါတယ်
။ပြည်ရေးကိုဒီတူချိုးရေးပုံစံမျိုးဖွဲ့ခိုင်းပြီးတော့ပြန်ပြခိုင်းရတယ်ရှိတယ်။တချို့ရွာတတော်များများတော့သူတို့ရွာခံကအရှိတဲ့ CDM တွေရှိနေဆီယမတွေပြန်ပြနေတော့စနေကြနေကြ
။ဖလန်းမျိုးနဲ့မှာစီးအခြေအနေတွေကတော့မငြိမ်းချမ်းသေးပါဘူး။တနင်္လာနေ့ကပဲစစ်ကောင်စီတပ်ဖွဲ့နဲ့ရိတ်ခါပို့တဲ့စစ်ရင်တန်းတွေဘုံခွဲတိုက်ခိုက်ခံခဲ့ရတယ်လို့စနေနေ့ကလည်းတိုက်ခိုက်ခဲ့တယ်လို့ဖလန်း CDF တာဝန်ရှိသူတူကပြောပါတယ်ထန်တလန်မြို့နယ်ကဒေသတချို့မှာလည်း CDF ဇူဖိုင်းအဖွဲ့ဦးဆောင်မှုနဲ့ကျောင်းစတင်ဖွင့်လှစ်နိုင်ပြီးတပတ်မှ၄ရက်ပညာသင်ကြားပေးနေတယ်လို့ CDF အဖွဲ့တွေကထုတ်ပြန်ထားပါတယ်ချင်းပြည်နယ်ဟာတိုင်းနယ်ပြည်နယ်တွေထဲအရင်တုန်းကအောင်ကျက်အနည်းဆုံးပြည်နယ်တစ်ခုဖြစ်နေတာကြောင့်အခုလိုကျောင်းသူကျောင်းသားတွေပညာကိုအေးအေးဆေးဆေးမသင်ယူနိုင်ကြတဲ့အတွက်စိုးရင်စရာဖြစ်နေတယ်လို့ချင်းနိုင်ငံရေးလိလာသုံးသက်သူကိုထောင်ကပြောပါတယ်
။ချင်းပြည်နယ်ရဲ့ပညာရေးအခြေအနေကိုကြည့်မစင်တော့ဒီမြန်မာနိုင်ငံတိုင်းနဲ့ပြည်နယ်ထဲမှာလည်းဒီအောင်ချက်အနေနဲ့အခြေအနေပေါ့။ပြီးတော့ခုတော်တော်နိုင်ငံလုံးကကိုဗစ် -19 ရောဂါစဖြစ်တဲ့2020လောက်ကနေကျောင်းတွေကပိတ်လိုက်ဖွင့်လိုက်ပိတ်လိုက်ဖွင့်လိုက်အဲ့လိုမျိုးဖြစ်လာတယ်။နောက်ပိုင်းကအာနာတိတ်မှုရဲ့2020မှာပြန်ဖြစ်လာတယ်ဖြစ်လာတော့နိုင်ငံကြီးကတဆင့်ကလေးတွေဖြစ်ကုန်ပြီးတော့အကြောင်းကြီးကလည်းဂုံလုံးလုံးလုံးပိတ်ထားရတဲ့အခြေအနေမျိုးကြီးကြုံခဲ့ရတာပေါ့နော်ကလေးတွေကအကြောင်းပညာနဲ့ဝေးလာဝေးရတာဆိုတော့ဒါနှစ်နှစ်ကျော်နေပြီပေါ့နော်ဆိုတော့ဒီမျိုးနိုင်ငံကြီးချီတာဒီလိုမျိုးဆက်ဖြစ်ပြီးတော့ကျွန်တော်ဒီကလေးတွေကအကြောင်းနဲ့အလန့်ဝင်နေတယ်ဆိုတော့ချင်းပြည်နယ်ရဲ့အနာဂတ်ကလေးငယ်တွေရဲ့ပညာရေးကတော့အမတန်မှစိုးရင်ရတဲ့အခြေအနေအားရှိတယ်လို့ကျွန်တော်ပြောရတာပေါ့နော်ဟုတ်ကဲ့
ချင်းပြည်နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသငံသိန်းနဲ့ချီအိုးရင်စွန့်ဘေးလွရာထွက်ပြေးနေကြရပြီးစစ်ပြေးဒုက္ခသည်တွေတဲကကျောင်းနေအွယ်ကျောင်းသူကျောင်းသားတွေပညာသင်ယူနိုင်ဖို့အခက်အခဲဖြစ်နေကြပါတယ်ခင်ဗျာ။